မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တอมအန်ဒရုစ်ကမြန်မာနိုင်ငံကကလေးသင်ငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကအမိစားပင်နေဖြစ်နေကြရတယ်လို့ Losing a Generation ကြဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစီရင်ခံစာမှာကုလူအထူးကိုယ်စားလှယ်တอมအန်ဒရုစ်ကဖော်ပြထားပါတယ်။ဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့သူတို့အတွက်ပြည်လဲတဲ့အခြေအနေတစ်ခုဖန်တီးမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြဆုံးတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လည်းအစီရင်ခံစာမှာတတိပေးဖော်ပြထားတာပါ။2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကစစ်အာဏာသိမ်းမှုဟာကလေးငယ်တွေအတွက်တော့ဘေးအန္တရာယ်ဆိုးကြီးဖြစ်တယ်လို့လည်းပြောထားပါတယ်။စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေရာဆွန့်ခွာထွက်ပြေးနေရသူတွေထဲမှာကလေးငယ်ပေါင်း35,000ကျော်ရှိပြီးတော့လုံခြုံမှုရှိတဲ့ကုလဒုက္ခသည်စခန်းအတွင်းရောက်နေတဲ့ကလေးက33,000ကျော်နဲ့အိန္ဒိယတိုင်းပြည်တွေမှာခိုးလုံနေကြတဲ့မြန်မာဒုက္ခသည်ကလေးငယ်ပေါင်းတန်တဝက်ကျော်ရှိတယ်လို့လည်းတอมအန်ဒရုစ်ရဲ့အစီရင်ခံစာအနစ်ချုပ်မှာဖော်ပြထားပါတယ်။ဆီအာနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကတရားလက်လို့ဖမ်းဆီးခဲ့တဲ့ကလေးငယ် 1,400 ရှိပြီးတော့လက်ရှိချိန်ထိဒဇဂန်အဖြစ်ထိန်းသိမ်းထားတဲ့ကလေး62ယောက်ထက်မနည်းရှိတယ်လို့လည်းပြောပါတယ်။ဖမ်းဆီးထားစဉ်ရိုင်းနေတာ secret me နဲ့တို့တာအစားငတ်ရေငတ်ထားတာစတဲ့ညမျိုးစုံနဲ့ညင်ပန်းခံရတဲ့ကလေးပေါင်းက142ဦးရှိတယ်လို့လည်းပြောထားပါတယ်။ကာကွယ်ဆေးပုံမှန်ထိုးခွင့်မရတာကိုဝန်တွေအဟာရမပြည့်တာကြောင့်မလိုလားအပန်းနဲ့ကလေးငယ်တွေတိတ်ဆုံးနိုင်ခြင်းရှိနေတဲ့အပြင်ကြောင်မတက်နိုင်တဲ့ကလေးက9.8တန်းရှိတယ်လို့လည်းဆိုပါတယ်မြန်မာကလေးငယ်တွေအခြေခံလူအခွင့်အရေးခန်းစားနိုင်အောင်လို့ကဘာကအတန်းနိုင်ဆုံးအာယုံဆက်ဆောင်ရွက်ပေးဖို့လဲကုလအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်